ဒီကနေ့ကမ္ဘာတဝန်းမှာ H ယောဂတိုက်ဖျက်ရင်တွေကိုကျင်းပခဲ့ကြပါတယ်။ American သမ္မတ Barack Obama ကတော့ကမ္ဘာတဝန်း HIV AIDS ယောဂနဲ့နေထိုင်သူပေါင်း33သန်းအတွက်အကူအညီတွေပေးမယ်လို့အင်္ဂါနေ့ကအမိန့်ပြန်လည်ထုတ်ပြန်ခဲ့ပါတယ်။ HIV ယောဂပိုးပြန့်နှံ့မှုတိုက်ဖျက်နိုင်မှုသူ့အစိုးရအဖွဲ့ကကြိုးပမ်းမှာဖြစ်ကြောင်းလည်းကြေညာပေးပါတယ်။ HIV ယောဂပိုးကူးစက်ပြန့်ပွားမှုတွေအကာအကွယ်ပေးမှုတွေဆေးကုသပေးမှုတွေနဲ့လူမှုရေးလှုပ်ဆောင်ကာကွယ်မှုတွေကိုနိုင်ငံတိုင်းပါဝင်လှုပ်ဆောင်လာရင်မျိုးဆက်သစ်ရင်သွေးတွေမှာဒီယောဂပိုးကင်းစင်နိုင်မယ်လို့ကုလသမဂ္ဂကလေးများရန်မုံဖွဲ့ UNICEF ကမနေ့ကအစည်းအဝေးခါစားထုတ်ပြန်ပြောဆိုခဲ့ပါတယ် HIV ယောဂပိုးနဲ့ H ယောဂဆိုင်ရာကုလသမဂ္ဂ UNH အဖွဲ့အမှုဆောင်ဒါရိုက်တာ Michelle Sidibe ကနိုင်ငံပေါင်း56နိုင်ငံမှာ HIV ယောဂပိုးကူးစက်ပြန့်ပွားမှုသိသိသာသာရော့ပါသွားကြောင်းနဲ့ဒါဟာနှစ်ပေါင်း30အတွင်းပထမဆုံး HIV AIDS ကူးစက်မှုနဲ့သေဆုံးမှုနှုန်း20ရာခိုင်နှုန်းထိရှော့ချနိုင်ခဲ့တာလို့ပြောကြားလိုက်ပါတယ်။ဒီကနေ့ UNH ကထုတ်ပြန်လိုက်တဲ့2010အတွက်အာရှဒေသအစည်းအဝေးခန်းစာထဲမှာတော့2009ခုနှစ်ထဲမှာ HIV ယောဂပိုးရှိသူ 4.9 သန်းရှိနေပြီးဒါဟာလွန်ခဲ့တဲ့9နှစ်ကအရေးအတွက်တိုင်းမရှိနေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံပြည်နယ်22ပြည်နယ်ထဲမှာ HIV ပိုးရှိသူ53ရာခိုင်နှုန်းရှိပြီးအင်ဒိုနီးရှားနိုင်ငံပါပေါခဲမှာတော့တနိုင်ငံလုံးတိုက်တာနဲ့ရှင်15ဆများနေပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကတော့အာရှတိုက်ထဲမှာ1ရာခိုင်နှုန်းလောက်ပဲရှိတဲ့တခုသောနိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံမှာ2009ခုနှစ်အတွက် HIV AIDS ရောဂါရှင်ပေါင်း 23,800 ရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။လိင်လူဆက်ဆံသူတွေကြားယောဂါကူးစက်ဖျက်ပွားမှုကတော့မြန်မာနိုင်ငံမှာ29ရာခိုင်နှုန်းရှိပြီးအာရှဒေသမှာအများဆုံးတွေ့ရပါတယ်။ဒါပြင်တက္ကရာ2000ကျော်ကာလတွေအတွင်းမြန်မာမျိုးသမီးပြည်တစား5ယောက်ထက်မှ1ယောက်က HIV ယောဂါပိုးရှိနေတာတွေ့ရတယ်လို့လည်းဖော်ပြထားပါတယ်။